ဗီအိုအမေရိကန်ချန်မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လွင်ဦးပါအခုတစ်ခါပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာကိုဗစ် -19 ကာယရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေပြန်ဖွင့်ဖို့အတွက်ဘလောက်ထိအဆင်သင့်ဖြစ်နေပါပြီလဲဆိုတော့ဗီအိုမြန်မာပိုင်းရဲ့စီနီစွန်းနီကန်စီစဉ်မှာနားဆင်ကြရမှာပါဟုတ်ကဲ့မင်္ဂလာပါခင်ဗျာဒီမြန်မာနိုင်ငံမှာCOVID-19 ကာယရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေကိုဇူလိုင်လထဲမှာပြန်ဖွင့်ဖို့ဖြစ်စင်နေပါပြီ။ဒီချိန်ထဲမှာပဲယောဂကုသမဲ့ NDA ရှိနေသေးတဲ့အတွက်စိုးရိမ်တာတွေလည်းကြားနေရပါပဲ။ဆိုတော့ဘာကြောင့်စိုးရိမ်နေကြရတာလဲ။ကျောင်းတွေဖွင့်ခြင်းမဖွင့်ခြင်းရဲ့အကျိုးဆက်တွေနဲ့ရှေ့လျှောက်ပြင်ဆင်ထားဖို့ဘာတွေလိုမလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ပညာရေးရှုထောင့်ကျန်းမာရေးရှုထောင့်တွေကနေဆွေးနွေးသွားဖို့အတွက် Thinking Classroom Foundation စဉ်းစားတွေးခေါ်သောစာသင်ခန်း Foundation ဦးထောက်ဒေါက်တာသိန်းလင်းနောက်အမေရိကန်ခြေဆက်မြန်မာရေးသုံးသပ်သူလည်းဖြစ်online မှာကျမ်းမာရေးဆောင်မတွေလည်းရေးနေတဲ့ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ထားပါတယ်ဆိုတော့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေမင်္ဂလာပါခင်ဗျာ
မင်္ဂလာ
ပါဟုတ်ကဲ့ဆိုတော့အခုကတော့ဒီနိုင်ငံတော်များမှာလည်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအရှိန်ရော့လာတဲ့အမျှအစောပိုင်းမှာတော့ဒီသွားလာလှုပ်ရှားမှုကန့်သတ်ထားတာတွေကိုပြန်လျှော့ပေးနေသလိုပဲဒီအာရှနိုင်ငံတချို့မှာဆိုရင်လည်းကျောင်းတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်ပေးရတယ်လည်းရှိနေပါပြီမြန်မာနိုင်ငံမှာလည်းအခြေခံပညာကျောင်းတွေဇူလိုင်လထဲမှာပြန်ဖွင့်ဖို့ကြေညာထားပါတယ်ဟိုဒါပေမဲ့ကျောင်းပြန်ဖွင့်မယ့်အစီအစဉ်ပေါ်မှာကျောင်းသားတွေမိဘတွေဆရာတွေကျမစိုးရိမ်တဲ့အတန်တွေလည်းကြားနေရပါတယ်ဆိုတော့ပထမတစ်ချက်အနေနဲ့ဒီကျောင်းတွေဖွင့်ခြင်းအပြင်ကျုံကောင်းကျုံဝတ်နိုင်တဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်ဆိုတော့ဆရာဦးသိန်းတွေအရင်ဆွေးနွေးပေးပါလားခင်ဗျာကျောင်းဖွင့်မယ့်အပေါ်မှာအဓိကစိုးရိမ်ကြတာဘာကြောင့်လဲများနားလည်ထားတယ်ခင်ဗျာဘလို့ပြဿနာတွေကျုံဝတ်နိုင်လို့လဲ
ဒီကုသယောဂကကုသလွယ်တယ်ညံ့တယ်ကုသတဲ့ဆေးမရှိဘူး၊တာကြွတဲ့ဆေးမရှိတော့စိုးရိမ်ကြ။ဒီစိုးရိမ်တဲ့နေရာမှာဒီမိဘတွေလည်းစိုးရိမ်တယ်၊သင်ကြားနေဆရာဆရာမတွေလည်းစိုးရိမ်။ဒီဆရာသမဂ္ဂတွေပြောတာဆိုတာလည်းအားသာ။အေးစိုးရိမ်စိတ်ရှိ။ဒါယောဂကုသမှာဒီကျောင်းပွင့်တဲ့အတွက်ယောဂကုသရင်စက်အန္တရာယ်ဆုံးရှုံးနိုင်တာ။အဲ့ဒီပုံမှာစိုးရိမ်ကြ။နောက်ပြီးတော့ကျွန်တော်တို့ကျောင်းသားတွေမှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိ။ဘာကြောင့်လဲဆိုတော့ဒီယောဂကုသက၆ဖြစ်ပြီးမိဘတွေမှာအလုံးတိုင်းအဆင်မပြေတာတွေရှိတယ်မိဘတွေအလုံးတွေပိတ်ရတယ်ဆိုင်တွေပိတ်ရတယ်ဆိုတဲ့အခါကျမိဘတွေရဲ့ဝင်ဝင်တွေမှာထိခိုက်ရတဲ့အခါကျကျောင်းသားအပေါ်မှာဆေးအပေါ်မှာလာလာပြီးတော့ရေးရိုက်အဲ့ဒီမတိချာမိရရတဲ့အာတွေဖြစ်လာတယ်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာတယ်ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာပြီဆိုရင်ဒီသင်ယူမှုပါပြန်ပြီးတော့ထိခိုက်နေတယ်အခုကျောင်းပြန်ဖွင့်တဲ့အခါကျရင်ဒီယောဂမကူးဆက်အောင်လို့ပြန်မပြောင်းအပေါ်ဝင်ခွဲပြီးတော့ထားရမယ်။လက်စီရမယ်စသဖြင့်ပေါ့။ဒီလိုနေရာမှာကျွန်တော်တို့စာသင်ခန်းနေရာ80 90 100လောက်ရှိသူဆရာတယောက်နဲ့တင်နေရတယ်။နောက်ဘုန်းတော်ကြီးတွေကျောင်းနေဆိုရင်သူကခမ်းမာကြီးထဲမှာလည်းဒီနားမှာတတန်းဟိုနားမှာမကူသွားခမ်းမာကြီးထဲမှာအာယုကျောင်းသားတွေနေရာရှိပြီးတော့သင်တဲ့ဆိုတော့ရောဂါကူးစက်လို့လေ။ဒါကြောင့်မိဘတွေစိုးရိမ်တာဆရာတွေစိုးရိမ်တာလည်းအလုံးမဟုတ်ဘူး။နောက်ပြင်ကျွန်တော်တို့နိုင်ငံဆရာကြီးကဟိုပညာရေးမှာအရေးပေါ်အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတဲ့ရည်ချင်တာကြီးမရှိဘူးဒီ education နဲ့ emergency ပေါ့အရေးပေါ်ကြုံလာတဲ့အခြေအနေမှာဘယ်လိုလုပ်ရမလဲဆိုရည်ချင်တာမရှိတဲ့အတွက်ကျွန်တော်တို့ဆရာကြီးအဆင်မဖြစ်ဘူးဒါကြောင့်ဒီကျောင်းဖွင့်နေဆိုရင်ဒါကြောင့်စိုးရိမ်ကြတာကျောင်းသားတွေလည်းစိုးရိမ်နေဆရာတွေလည်းစိုးရိမ်နေမိဘတွေလည်းစိုးရိမ်နေနောက်တစ်ခုကကျောင်းဖွင့်ဖို့ကျောင်းဖွင့်လိုက်တဲ့အခါကျရင်ယောဂကူးဆက်သွားရင်အကြောင်းပြမှုဆောက်ချက်တဲ့လူမှလည်းဒါတာဝန်ရှိသွားနိုင်တယ်လေ။ဆိုအဲ့ဒီဆိုးကျိုးတွေမြင်ရပါဘူး
။ဟုတ်ကဲ့။ဆိုတော့ဆရာဦးတည့်ဆွေမြင်ရောခင်ဗျာဒီမြန်မာနိုင်ငံမှာကျောင်းနေပြန်ဖွင့်မယ့်အစီအစဉ်ပေါ်မှာဆိုးရိမ်စရာအကြောင်းရင်းတွေဘာတွေများရှိနေကြလဲဆရာ
။ကျောင်းနေပဲဖြစ်ဒီကယောဂကြီးကကပယောဂကကြီး။အဲ့တော့ဒီကယောဂကြီးကယောဂကအစ်စ်အခုအထိလည်းပဲမငြိမ်သေးဘူး။အဲတကဘာလုံးမှပြန်ပြီးပြီလေနေထားမြန်မာနိုင်ငံမှာဆက်ဖြစ်နေတဲ့အနေအထားမှာကျောင်းဖွင့်တာပါဝင်လူစုဝေးချင်းကိစ္စတွေကအတော်ကိုသတိထားမယ်ဒီဖြစ်ပါတယ်ဒါကြမ္မာရေးအတွက်ပါပဲဒီကကျွန်တော်တို့လူမျိုးတွေကတရင်အချက်လက်ဒီကိုခိုင်ခိုင်မာမာရတာနဲ့နောက်တစ်ခါရပြန်တော့လေရတဲ့တရင်တွေပေါ်မှာမမှန်တာလဲအလေးနဲ့ထားရတယ်မှန်တာလဲဖုံးဖို့ထားရတယ်ဒါရှိတယ်ဒီကြားထဲမှာမယုတ်တဲ့တဲ့င်းပြမှုတွေကဒီနေ့ကြီးရှိနေလေတော့ကမဖြစ်တင်တာတဲ့ပိုတဲ့အဲဒါကောင်းကျိုးဆက်ကြီးကျွန်တော်တို့ကျောင်းသားမိဘတွေရောကျောင်းသားတွေရော တခါကြောက်ရှာဆံမတွေရောပညာရေးဌာနတောင်းရှိတဲ့ဒီအကောင့်ကျိုးဆက်တည်ရနိုင်တယ်။တကယ်လို့ဟာကြောင်းဝင်ရှိတဲ့ပုံကိုယ်တွေကအာလေးလေးနဲ့စဉ်းစားပြီးဆုံးဖြတ်လို့ကြောက်ခွန်းလိုက်ရတယ်ပဲကျွန်တော်ကျင်းတဲ့အဲကြောင်းသားပြပတွေကသတိနေတယ်ဆိုတွတ်ကြမှာမဟုတ်ဘူး။အာတချို့လည်းပဲအစိုးရကြည့်ရပါဘူးလေ။နောက်တစ်ချက်ကအခုခေတ်ကျွန်တော်ဒီစလောက်ကျောင်းလေတော်တော်များများပါဒီတိကျခွဲထားရင်းနေရာလေးပြလို့လုပ်ထားကြတာရှိတယ်ခင်ဗျအဲ့တော့ဒါလည်းအရှင်းလေးလုပ်တဲ့နေကိစ္စပါသို့တော့အဲ့ဒါဒီကနေပြီးတော့အဲ့အဲ့ဒီစခန်းကြီးကပိတ်ချင်ကြမှာလားအဲ့ဒီလားဒါကပိတ်ချင်ကြပြီးကျောင်းသားတွေမလာနိုင်ဘူးဒီစတဲ့ငန်းနဲ့ပညာရေးဆိုင်ရာဆောက်အုပ်ကြီးကိုဘယ်လိုစနစ်တရားတန့်ရှင်းမလဲဆိုတဲ့ချက်တွေကိုပါကျေးဇူးတင်နေလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာတို့ဆင်းရဲတာကျေးဇူးပါဆိုတော့နောက်တစ်ချက်အနေနဲ့ကတော့ဒီကျောင်းတွေမပွင့်နိုင်ကျောင်းနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့လည်းဆွေးနွေးစီချင်ပါတယ်ဟိုဆက်စွားလို့စိုးရိမ်မှုတွေကြောင့်ဒီစိတ်ချရတဲ့အချိန်ထိကျောင်းတွေကိုစိတ်ဆက်ပိတ်ထားမယ်ဒါမှမဟုတ်လည်းအကန့်အသတ်နဲ့ပဲဖွင့်မယ်ဒါမှမဟုတ်လည်းမိဘတွေကစိုးရိမ်လို့ပဲဖြစ်ဖြစ်ဆက်စွားဆရာဦးတင်ဆွေထောက်ပြသလိုကလေးတွေကိုဒီကျောင်းမလွတ်တာမျိုးတွေရှိလာမယ်ဆိုရင်ရောနောက်ဆက်တွဲစိုးကျိုးအနေနဲ့ပညာရေးမှာဘာတွေကျောင်းနိုင်လဲဆရာဦးတင်လဲ
ဒီမကြသေးခင်ကယူနက်စကိုကထုတ်ပြန်လာတဲ့စာတော်ဆောင်ရှိတယ်ဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာပေါ့ကျောင်းကြီးပိတ်ထားခြင်းကယောဂပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဘလောက်ထိန်းချုပ်နိုင်လဲဆိုတဲ့အထောက်အထားတွေတွေ့နေပါတယ်ဒါပေမဲ့ရှိတဲ့အတွက်ညာကြီးမှာဆုံးရှုံးတာတော့အထောက်အထားခံရမှာရှိပါတယ်ဆိုတော့ဘလို့ဆုံးရှုံးမှုတွေလဲဆိုရင်ဒီကျောင်းသားတွေကရှင်းနေကျောင်းပိတ်တဲ့အတွက်ကျောင်းသားတွေအစညာတင်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးတယ်နော်ဒီမပေါင်းပြီးဆက်ဆံရေးပေါ့ကလေးတွေဆိုတောင်းသွားမယ်တကယ်ရင်းနေကစားကြမယ်စကားပြောမယ်အဲ့ဒီလိုမျိုးပေါင်းပြီးဆက်ဆံရေးဆိုင်ရာဆုံးရှုံးမှုဖြစ်နိုင်တယ်နော်ကလေးတစ်ပါးကကြောင်းမှာကစားမယ်ဆိုတော့အဲ့ဒီကစားတာခန္ဓာကိုယ်ဖြစ်ပြုဖို့ဒီခုလေးခန္ဓာကိုယ်ဖြစ်ပြုဖို့ဒီပေါင်းပြီးဆက်ဆံရေးဒါတွေဆုံးရှုံးနိုင်တယ်နော် UNESCO ကထောက်ပြတာကတခြားနိုင်ငံတွေမှာတွေ့ကြုံရတဲ့ဒီဥပဒေရပြီကျောင်းပိတ်လိုက်ပြီဆိုရင်ကျောင်းပိတ်တဲ့ရက်ကြာရှည်သွားရင်ကျောင်းပြန်ဖွင့်တဲ့အခါကျောင်းထံလုံးများတယ်။ဒါလက်တွေ့ထောက်ထားရရှိတယ်။အဲကျောင်းပိတ်ရတဲ့အခါကျတော့ကလေးတွေကတခြားအလုပ်ပိုင်းတွေပြီးပြီးတည်းဆိုရင်စောစောအိမ်အောင်ကျသွားတယ်။အဲကျောင်းပိတ်ရကြာပြီးတော့မှကျောင်းပြန်ဖွင့်ကျောင်းထံလုံးများတယ်။အဲကြောင့်ကျောင်းကိုပိတ်ထားရင်အဲ့ဒီဆိုးကျိုးတွေရှိတယ်ဆိုတာကနိုင်ငံတကာအတွေ့အကြုံတွေကကျွန်တော်ပြရမ
ယ်။ဟုတ်ကဲ့။အခုဒီအမေရိကန်မှာတော့ဒီကျောင်းအများစုကဒီပညာသင်နှစ်ကုန်နဲ့ဒီပိတ်ထားပါတယ်လို့ဒီခုရှိရတော့မြန်မာနိုင်ငံနဲ့တော့အခြေအနေချင်းရလဲကွာပါတယ်အမေရိကန်ကဒီလက်တလောကူးစက်မှုကမ္ဘာမှာအများဆုံးလည်းဖြစ်နေပါတယ်ဒီမြန်မာနိုင်ငံအခြေအနေကတော့ဒါလောက်မဆိုးဘူးလို့ပြောရမှာပေါ့လေဆိုတော့ဒီလိုအခြေအနေမှာကျောင်းတွေဖွင့်ဖို့ကိုယ်လိုဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ပြောနိုင်လားဆရာသင်လေ
ကယောဂါကဘေးချင်းကြီးနေစွာကျွန်တော်မပြောနိုင်ဘူးဒါတကယ်ရှိသေးပါလေဒါပြောထားတာဒီ COVID-19 ယောဂါလုံးဝပြင်းစင်သွားအောင်လုပ်နိုင်ကျွန်တော်တို့ကအခုနေရမှာယောဂါကျွန်တော်ယောဂါကိုရေးဆိုင်ရမှာဒီယောဂါတုံးကကျင်းစီအောင်လုပ်နိုင်တဲ့အချိန်ကျောင်းပိတ်ထားမယ်ဆိုရင်ဒါကျွန်တော်ပညာရေးအများကြီးဆုံးရှုံးနေပြီကလေးတယောက်ချင်းဆုံးရှုံးတော့မဟုတ်ဘူးကျွန်တော်တို့ဗာနိုင်ငံရဲ့စီးပွားရေးအစကလေးတွေပညာသင်ခွင့်မရတဲ့အတွက်တက်မွန်ကျောင်းဆိုင်ရာဗာတရက်တွေသင်ခွင့်မရတဲ့အတွက်ဒါစီးပွားရေးကထိခိုက်နေတယ်ဒါကျောင်းပိတ်ချီပိတ်တာကတော့ဆုံးရှုံးပုံများတယ်အဲ့ဒါကြောင့်ကျွန်တော်တို့ကအသက်နိုင်ဆုံးဟိုကယောဂါကူးစက်မှုမရှိအောင်ကနေဘလောက်ထိမ့်သိပြီးတော့ဆိုတာပညာရေးကိုရအောင်လုပ်ပေးတာတော့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ဒါတစ်ခါကလည်းဒါချက်ကိုကျမကြီးဘက်ကဆရာဒေါက်တာပြည့်စုံတို့ကျမကြီးဘက်ကနားလည်တဲ့သူတွေရဲ့အကြံပေးချက်ကတော့ရေးချိပါတယ်။ကျမကြီးရပရိုတန်နဲ့ထိမ့်နိုင်တဲ့အခြေအနေဆိုရင်ကျွန်တော်ကြောင်းဖုံတာပေါင်းတယ်လို့မြင်ပါတယ်
။ Okay ဆိုတော့ဟိုဆရာဦးတင်းစီကိုလည်းမေးချင်ပါတယ်။အခုဆိုရင်ဒီကာယောကစတဲ့တရုတ်နိုင်ငံအပါအဝင်ဒီကူးစက်မှုတွေအဆိုးဆုံးကြုံရတဲ့နိုင်ငံတွေမှာတော်လာလှုပ်ရှားမှုတွေကိုကန့်သတ်ထားတာတွေပြန်လျှော့ပေးလာနေတယ်လို့ကျောင်းတွေလုပ်ငန်းတွေလည်းပြန်ဖွင့်ပေးနေပါတယ်။ဒါပေမဲ့ WHO ပါဝင်ဒီကျန်းမာရေးပညာရှင်တွေဘက်ကတော့ပြန်ဖွင့်တဲ့နေရာမှာဒီရုပ်တရက်ယောဂကူးစက်မှုတွေကြုံလာရင်ဟိုချက်ချင်းတုံ့ပြန်နိုင်စွမ်းရှိဖို့အပါအဝင်ပေါ့လေအသိပြင်ထားဖို့လိုတယ်ဆိုပြီးတော့သတိပေးရလည်းရှိပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့အခြေအနေကဒီလိုအသိအနေထားမှာရှိနေရလားအထူးသဖြင့်ကျောင်းတွေပြန်ဖွင့်ဖို့ဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်အခုချိန်မှာဟုတ်ရလားဆရာဦးတက်ဆွေ
။ Okay.ကျွန်တော်တို့ပုံမလင်းနေတဲ့အာမနာနာဆွေးနွေးရရင်ကျွန်တော်တို့နိုင်ငံဟာအရာရာအန္တမနောက်ကျပါလိမ့်မယ်အန္တမဖွံ့ဖြိုးမှုနေပြီးတော့အသိပညာလည်းနေပါတယ်ဒီကာယောဂကြီးတရုတ်ပြည်မှာစဖြစ်တော့ကျွန်တော်တို့နိုင်ငံမှာပြင်ဆင်မှုအတော့ကိုအားနေခဲ့တယ်ပါလေဒါတောင်မှရှိတယ်ဝန်ခံထားတယ်လို့ကျွန်တော်ယူဆပါတယ်နောက်ပိုင်းမှာလည်းရတာပေါ့နော်တခါ ဒီယောဂါကတော်တော်ရှမ်းတဲ့ယောဂါအဲတယုတ်ဒီယောဥယောပမာယောဂါဟိုစီပွားရေးဖိအားတွေဆွဲအားတွေတခြားတခြားအကြောင်းတွေကြောင့်ပြန်ပြီးတော့တင်းကျပ်မှုတွေရှော့တဲ့အခါမှာဒုတိယလိုင်းများဝင်မလားဆိုတဲ့တန်တရားတစ်ခုဝင်ရဝင်ထားပါတယ်ခုလက်တာဦးတို့ယူဆိုင်ကြည့်ကြည့်ကြနောက်တစ်ချက်ကဒီရပိုင်းမှာပဲဒီ WHO ရောဒီ CDC ရောကတော်ရှိကျမကြီးဒီပညာရှင်တွေကပြောတာဒီကာယောဂပိုးကနောက်တော့မှတစ်သလုံးတော့ရှိကောင်းရှိနေနိုင်မယ်ဒီဆိုရင်ရပါတယ်ဒါကြောင့်ကျွန်တော်ကဒီယောဂနဲ့ပဲဆက်နေကောင်းနေရမယ်အဲ့ဒါကျွန်တော်တို့ကကြောက်တွေဖွင့်လို့ရှိရင်ဒါတွေနဲ့ကျွန်တော်တို့နေကြရမယ်နေထမှာကြိုတင်ပြင်ဆင်မှုစီမံခန့်ခွဲမှုဖြည့်ဆည်းမှုအပိုင်းမှာအတော့အားနည်းနေတဲ့အနေထားမှာဒီကြောက်တွေပြန်ဖွင့်ရင်အနှုတ်သဘောဘက်ကတော့ရေးလေးနဲ့နဲ့ပို့ပြီးစဉ်းစားသင်ကြရတယ်လို့ဟိုတောင်ဝရှိတဲ့ပုံပေါ်ရောကြောင်းသားမိပါတွေရောဟလာစဉ်းစားတတ်တဲ့ကြောင်းသားတွေဒီရှိပေါ့နော်အဲဟိုစဉ်းစားသင်ကြပါ
โอเคโอ้กูก็แล้วบลูเวฟนี่จ้องเนี่ยก็เปลี่ยนพွင့်หมดเลยจีญาทับไปဆိုတော့ဟိုဖွင့်တင်น่ะမဖွင့်တင်น่ะကိုစဉ်းစားမယ်အဆင့်ကိုဟိုကြော်သွားပြီလို့ပဲပြောရမှာပဲဆိုတော့ဘလူပုံစံနဲ့ဖွင့်မလဲဆိုတာပဲစဉ်းစားလိမ့်မယ်ထင်ပါတယ်ဆိုတော့ဆရာဦးတိုးနေခင်ဗျာဒီจ้องဖွင့်မယ်ဆိုရင်ထုံးစံတိုင်းจ้องရဲလုပ်ငန်းတွေနောက်ဆက်တဲ့တွားရေးလာရေးပေါ့လေဆက်တဲ့ထိတွေ့ဆက်ဆံမယ်ပြီးစာရင်းလဲပါလာပါလိမ့်မယ်ဆိုတော့ဓာတ်ရီတွေ့ရောဘာတွေပြင်ဆင်ထားဖို့များလို့မလဲဆရာဦးတိုးဘု
จ้องဖွင့်တဲ့နိုင်ငံတွေမှာတော့ဒီ online စနစ်ကိုသုံးကြတာတွေ့ဒီ online learning ပေါ့သူတို့ပြင်ချက်ကလေးမှာလောက်ကြတာရှိတယ်။နောက်ရေဒီယိုတို့ television တို့ကနေပို့ချတတ်ပြီးထုတ်ပြန်တာရှိတယ်။ဒီလိုနည်းစနစ်နဲ့အခုဒီ awareness စနစ်နဲ့လုံးဖို့ဆိုပြီးတော့ကြံပေးလာတာရှိတယ်။ကျွန်တော်တို့ဒီ Indian ဒီ India နိုင်ငံကလေးသူမကြသေးခင်ရပဲဟောတက်ကတူတရားကတော့သူတို့ဟောကျောင်းပြနေတဲ့ကျောင်းသားတွေကို awareness စနစ်နဲ့ပို့ချပြီးတော့ဝဲပေးဖို့ဆိုတာသူဆုံးဖြတ်ချက်ကြတယ်သူအဲ့ဒီလိုစနစ်နဲ့တုတ်နေတာရှိတယ်ဒီကျွန်တော်တို့နိုင်ငံမှာကဒီအဝေးတင်စနစ်လုပ်ဖို့ဟာဂျီရိုမှာအဆင်မပြေဘူးလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့အင်တာနက်သုံးဆွဲနိုင်မှုကဒီအတော်လေးနည်းနေတချို့မှာရှိပါတယ်ဒါအင်တာနက်သုံးနိုင်တာရှိတယ်အင်တာနက်နည်းလမ်းလည်းရှိတယ်။ဒါပေမဲ့ဒီ online စနစ်ကိုပုံဖိုက်ပြီးပညာရေးအခွင့်အလမ်းတွေများဖြစ်လာမှာကျွန်တော်ဆွေးနွေးတယ်။ဒါကြောင့်လဲဆိုတော့ဒီကျိလက်တော့ရွာဒီမှာတောင်ပေါ်ဒေသတွေမှာအင်တာနက်မသုံးနိုင်ဘူး။နေလာလည်းမသိဘူး၊ဤပညာလည်းမသိဘူး။ပစ္စည်းကိရိယာလည်းမရှိဘူး။အဲ့တော့ online စနစ်နဲ့ online learning ဆိုရင်ဒါပညာရေးဉာဏ်များကိုဖြစ်လာတယ်။ television နဲ့ radio တို့ဟာကျိလက်တွေထိရောက်သွားတယ်။ radio နဲ့ပို့ချပါလားဆိုရင်အာဖရိကနိုင်ငံတွေမှာတွေ့ကြုံရှိပြီးသား radio နဲ့ပို့ချတဲ့သင်ခန်းစာတွေမှာသူတို့စာပေလောက်ကြည့်တဲ့အခါကျတော့ကျောင်းသား20ရာခိုင်နှုန်းလောက်ပဲသင်ခန်းစာကိုနားထောင်80လောက်ကအမှတ်အကျွန်တော် online စနစ်ကထိရောက်မှုမရှိတော့တာအဆင်ပြေနေနိုင်ဘူး။ဒါကြောင့်ကျွန်တော်တို့အခုရေးပေါ်အခြေအနေမှာပေါ့အဝေးတင်စနစ်နဲ့တင်မှုဆိုရင်မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်။နောက်ပညာရေးဥက္ကဋ္ဌပြောတာရှိတယ်တော့ home school လေးဆိုပြီးတော့မိဘတွေကတင်ပြပါဆိုပြီးပြောလာတာရှိတယ်။ဒါလည်းအခွင့်အလမ်းမမီနိုင်ဘူး။ဒါအိမ်မှာ home school လုပ်တာကမိဘကပညာတတ်တဲ့မိဘအဆင်ပြေတဲ့မိဘမျိုးပဲလုပ်နိုင်တယ်ကျွန်တော်တောင်ပေါ်ဒေသကြီးလက်ကတောင်ပေါ်ကသမားတွေကအိမ်မှာကလေးတွေစာတင်ပေးဖို့ဆိုတာအခက်အခဲရှိတယ်။ဆိုတော့အဲ့ဒီအတွက်အဝေးတင်စနစ်ကိုရေလိုမှာသုံးဖို့ဆိုတာကျွန်တော်စီကအခက်အခဲရှိတယ်။ဒါပေမဲ့ရေရှည်အတွက်ကတော့ဒီအနည်းနဲ့တုံတယ်။အခုဒီ COVID-19 ဖြစ်လိုက်တဲ့အတွက်အလိုလိုပေါ့ပညာရေးမှောင်စီးပွားရေးမှောင်တခြားဌာနအသီးသီးကဒေတာနက်ကိုမရှိမဖြစ်သုံးလာကျွန်တော်အင်တာနက်သုံးဖို့အတွက်ကိုကျွန်တော်တို့တွန်းပို့လိုက်တာ။ဒါရေရှည်မှာကျွန်တော်တို့အင်တာနက်သုံးဖို့သုံးတာအဲ့ဒီတော့ကျွန်တော်တို့ပြင်ဆင်ထားဖို့လိုတယ်ကျွန်တော်တို့မှာအင်တာနက်သုံးနိုင်တဲ့နီလန်ကောပစ္စည်းကိရိယာအောင်ရှိလို့အလွယ်တကူသုံးနိုင်ဖို့လိုတယ်စခမဲ့ဖြစ်ဖို့လိုနောက်အခုကျွန်တော်သတင်းတွေဖတ်တဲ့အခါကျတော့ဒီတောင်ကိုရီးယားနိုင်ငံမှာအခု online စနစ်သုံးဖို့အတွက်သူတို့ဒီအရေးပေါ်ပညာရေးရံပုံတွေပေါ့ဒေါ်လာ3,250သုံးအဲ့ဒီလိုမျိုးကျွန်တော်တို့နိုင်ငံကလည်းဒီပြင်ဆင်ဖို့လိုနေချင်တယ်ဒီအင်တာနက်သုံးနိုင်ဖို့အတွက်အရှိပညာရောဆရာတွေကျောင်းသားတွေပဲသင်တန်းနေပြတာလုံလောက်တဲ့ပစ္စည်းကိရိယာတွေစုဆောင်တာခရတီကိုကျွန်တော်တို့ပြင်ဆင်ပြီးတော့ရေးရှည်မှာတော့ကျွန်တော်တို့ online စနစ်နဲ့တွဲရင်ကောင်းတယ်အဲ့တော့ပညာရေးနောက်ဆက်မဖြစ်အောင်လုပ်တဲ့နည်းလမ်းကရေးရှည်ဆိုရင်တော့ကျွန်တော်ကအဝေးတင်စနစ်ပေါ့ online စနစ်နဲ့သင်တာမျိုးကိုပြင်ဆင်ထားတယ်အဲ့ဒီအတွက်လည်းကျွန်တော်တို့ပညာရေးအသုံးစီတွေပို့ပြီးတော့သုံးတယ်ရေးရှည်အတွက်ကျွန်တော်တို့လုပ်တင်တယ်လို့ပြင်ပါ
โอเคสรุปสยามอุตสินีย์ก็เหมือนกันจ้องนี่ก็เราบลูปုံซันเนี่ยพ่นมาเลยสรุปไปโหซื้อนี้สิขึ้นมาเลยโหทุกทะเพียงพอเลยดียาดีตกกล้วยโตตามัน ကုသယောဂမျိုးတွေကဒီကြောက်ပွင့်ရာတွေမှာအဖြစ်များလေးရှိတယ်ဆိုပြီးတော့တချို့သူတေသနာတွေမှာပြောထားတာမျိုးတွေရှိရောဒါကဒီကြောင်းတွေမှာကလေးတွေရဲ့နေထိုင်မှုပုံစံနဲ့ဆက်နွယ်နိုင်တယ်ဆိုတော့အယူဆတွေလည်းရှိနေပါတယ်ဆိုတော့အခုရာသီတုပ်ခွေးလိုတာမန်ယောဂတော်မှာကုသလွယ်တယ်ဆိုတော့အခုလိုကုသမြန်တဲ့ကိုဗစ်လိုယောဂမျိုးကဒီကြောင်းပွင့်တဲ့အချိန်မျိုးတွေမှာဖြစ်နိုင်တဲ့အနေအရောပိုများမလာနိုင်မှာဆောက်တည်ဆို
မှန်ပါတယ်ခင်ဗျာလူစုလူဝေးလို့ခေါ်ရမယ်ကြောင်းတွေလာပြန်ပွင့်လိုက်ပြီးကြောင်းလာလေးရာနဲ့ထောင်းနေချင်းဒီတဲ့ကမှာယောကုသယောဂအပေါင်းဆုံးဟာကုသဖို့ခွန်းနိုင်ဖို့ကျူးစုဖွင့်ပေးတယ်ဖြစ်တာနော်ဟိုကိုဗစ် -19 ကြတော့လူချင်းကြီးဆက်တာနဲ့တော်တော်လေးကိုခွန်းနှံ့ဖို့များဒါကြောင့်လူတွေဆက်ကြောက်ချောက်ပြီးနေရတဲ့အနေအထားမှာဟိုကျောင်းသားချင်းတွေကျောင်းဖွင့်လေပင်ဖက်ကြတာဟိုဆိုတော့ဒီအကျင့်ကလည်းကျွန်တော်တို့ပြင်လို့မရဘူးဆိုတော့တော်တော်ကြီးကိုသတိထားမယ်အနေအထားကြီးတစ်ခုကိုကျွန်တော်မြင်တယ်ခင်ဗျာဒီကယောဂါကိုအကြောင်းပြုပြီးတော့เนาะကျွန်တော်ဆွနေတဲ့ခါမှာဆွနေရတိုင်းမှာဒီချီနီဇုံးကိုအခွန်ကောင်းတရအနေနဲ့လက်ပြီးသုံးနိုင်တော့ကောင်းတယ်ခင်ဗျာဒီယောဂါကိုအကြောင်းပြုပြီးတော့အနာဂတ်ကျွန်တော်တို့တိုင်းပြည်ကလေးတွေလူငယ်တွေရဲ့ပညာရေးကိုတွတ်တက်အောင်လုပ်ဖို့ဟိုအခွန်ကောင်းဒီနဲ့စဉ်းစားတင်ကြတယ်ဒီလိုလုပ်တဲ့ခါမှာတက်နေတဲ့ဆိုတာ energy ဆိုတာတခုလေလုပ်လို့မရဘူးခင်ဗျာจำโดเลยปาเนาะติชาတော့နိုင်ငံကြီးပညာစုတွေရောနိုင်ငံကြီးမဟုတ်တဲ့တရားစုတွေရောပါပြီးတော့စဉ်းစားကြအမေနေတာတင်းရမြေခွန်ကောင်းကြီးတရားကိုအစ်စ်ဆန်းပေါ့เนาะအစ်စ်လုံးသိညာပညာရေးတွေအမျိုးသားရေးဆိုင်ရာပြည်ပြဿနာဖြစ်တယ်ခုလက်ရှိနိုင်ငံကြီးပါတီကအမနာရပြောရဲပေါ့ LED ပါလို့တဲ့လောက်တော့ဝေပါမယ်အစင်ကမတက်ကြဘူးတက်မလို့လည်းဒီတိုင်းပဲဖြစ်နေတယ်အဲ့ဒါတော့တမျိုးသားလုံးနဲ့ဆိုင်တဲ့တိုင်းပြည်လုံးနဲ့ဆိုင်တဲ့အရေးကိစ္စကြီးမှာတိုင်းပြည်ပြည်သားတိုင်းအားစုတိုင်းအားကိုအကြောင်းပြုပြီးတော့အပြည့်တော်စဉ်းစားမှုတွေလှုပ်ဆောင်မှုတွေအမျိုးမျိုးကိုထည့်သွင်းရတယ်။တနည်းအားဖြင့်ဟိုအန္တမကောင်းတဲ့အိမ်မကြီးတစ်ခုကိုကောင်းတဲ့ပုံနဲ့အောင်ကြိုးစားသင်ရတယ်လို့လည်းကျွန်တော်ကြံပေးပါရစေခင်ဗျာ
။ဟုတ်ကဲ့ဆရာဦးသိန်းစွန့်နေတော့ကျေးဇူးပါ။ဆိုတော့ဆရာဦးသိန်းရယ်ဆွေးနေတဲ့ဟိုကိစ္စတစ်ခုကိုဆက်ပြီးဆွေးနေချင်တာရှိပါတယ်။ကျေးဇူးဆရာဦးတင်ဆွေလည်းထောက်ပြပါလေဒီကိစ္စကိုပဲဒီယောဂကြီးနဲ့ကျွန်တော်တို့ကအချိန်ကာလတစ်ခုအထိဆက်ပြီးတော့အတူနေသွားမယ်အခြေအနေကြီးပေါ့လေဆိုတော့ဒီလိုအခြေအနေမျိုးမှာသူသဖြင့်ဒီကျောင်းနေဆိုတာကတော့ဒီကလေးတွေဆိုတာလည်းပြေးလွှာဆော့ကစားကြတဲ့ကလေးတွေဆိုတော့ဒီယောဂကာကွယ်ထိန်းချုပ်ရေးမှာတိကျကြတဲ့ဒီ social distancing တို့ဒီနောက်ပြီးတော့နှာခေါင်းစည်းတက်ဖို့ဆိုတာမျိုးတွေကိုတင်းတင်းကျပ်ကျပ်လုပ်နိုင်ဖို့ဆိုတာလည်းတိတ်တော့တေချာတဲ့အခြေအနေမျိုးမရှိပါဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအကောင်းဆုံးအနေနဲ့ဒီလိုစာသင်ငန်းတွေကိုပြန်သွားကြရတဲ့အခါမှာလူပုံစံမျိုးတွေနဲ့ပြန်သွားရင်အကောင်းဆုံးအနေအကင်းဆုံးဖြစ်နိုင်မလဲဆရာဦးသိန်းလေ
ဟုတ်ကဲ့ကျွန်တော်တို့ကျောင်းတွေမှာပြန်ဆွေးတော့ကလေးတွေကျောင်းပြန်သွားတဲ့အခါမှာဒီကျွန်တော်တို့အခု student ဒီ covid-19 ကိုရင်ဆိုင်တဲ့အခါမှာနိုင်ငံတစ်ခုနဲ့တစ်ခုနဲ့နှီးလန့်ခြင်းမတူဘူးအဲ student နိုင်ငံရဲ့ရင်ဆိုင်မှုလည်းကျွန်တော်ဖတ်ကြည့်တယ်သူတို့ကဒီထဲမှာပြေးထားတော့ဘူးဒီလေလွတ်လွတ်လပ်လပ်သွားတယ်ပန်းညာသွားတယ်ကစားတယ်သူကြည့်တာလက်တော်တော့ယောဂဆုတယ်ဒါပေမဲ့ဒီရှိမှာယောဂခုခံနိုင်စွာတက်လာအောင်လုပ်တော့ခလေးတွေကိုလည်းအလားတူပဲပြင်မှာသွားတဲ့ခေရှင်းကစားတဲ့ဆောက်ကစားခြင်းရပြီးသူတို့ရဲ့ကာကိုရဲ့ခုခံနိုင်စွာမြင့်တာတော့ဒီရှိမှာဒီယောဂခုဆက်မှုခံနိုင်မယ်ဆိုတဲ့ဒီစားခုမရှိဘူးဆိုတာလည်းကျွန်တော်ချက်ပြီးစဉ်းစားတယ်။နောက်ကျောင်းကြီးခုနဲ့အခါမှာအခုဘယ်သူကရင်စားဖွင့်လဲဆိုတော့ခလေးငယ်လေးတွေစားဖွင့်မှုကြံပေးတယ်။ဘာကြောင့်လဲဆိုတော့ဒီ COVID-19 ဖြစ်တဲ့အခါမှာဒီယောဂကုသတဲ့ကောင်မှာအသက်ကြီးတဲ့လူတွေကကုသတဲ့ပေါ်အန်ဒီယံများတယ်။ခလေးတွေကကုသတာနည်းတယ်။ကုသရင်လည်းဒါစူးစူးဝါးသိပ်မဖြစ်တဲ့ခါကျတော့ခလေးတွေလည်းစပြီးတော့ကျောင်းပွင့်။ဒီအဲ့ဒီလိုမျိုးကျွန်တော်စပြီးတော့အချံပေးခြင်းတယ်။ဒီကျောင်းပွင့်တဲ့ခါမှာတပြိုင်တည်းအကုန်လုံးပွင့်လိုက်တာမဟုတ်ဘဲနဲ့ငယ်တဲ့အတန်းတွေစပြီးတော့တတိယစင်သားရအောင်လို့ဒီမှာကျွန်တော်တို့နည်းလမ်းရပြီးစင်သားလည်းရပြီးအန်ဒီယံလည်းနည်းလာတော့မှာတတိယတိုးပွင့်တာကောင်းတယ်လို့ထင်တယ်။အာကျွန်တော်ကျောင်းဖွင့်တဲ့အစီအစဉ်နောက်နီလန်းပိုင်းကျွန်တော်တို့ကျောင်းကြီးကဒီကျောင်းသား60 90ကိုဆရာတယောက်တရားနေဆရာတင်နေတော့စာတင်ကားထဲမှာကလေးတွေစုတယ်ကျွန်တော်တင်တဲ့နီးတွေကြောင်းလဲပုံပုံချင်းတယ်တင်တဲ့နီးကကလေးအလုံးတစုလဲတင်တာဟိုဘယ်နဲ့အုပ်စုငယ်လေးတွေခွဲပြီးတော့တင်တဲ့နီးမျိုးကိုကျွန်တော်တို့လုပ်ဖို့ပုံပုံချင်းတယ်အုပ်စုတစုကို4ယောက်5ယောက်ဆိုရင်ဒါကလေးတွေချဲလဲလို့ရတယ်စာတင်ကားထဲမှာကြီးတင်နေတာမဟုတ်တော့ဘယ်နဲ့ဒီကျောင်းအားကစားကွင်းထဲမှာချမ်းရဲ့ပန်းချံမှာစစ်တေးအောင်မှာသွားတည်လို့ရတယ်အုပ်စုကတော့သူတို့ဒီအုပ်စုလိုက်တာဝန်ပေးပြီးတော့သူအုပ်စုလိုက်ဒေးလာတဲ့နီးနဲ့စတေးနဲ့နီးဆိုရင်ခုန တယ်။ကြောင်နဲ့ကြောင်နဲ့ခဝေးဝေးလေးချဲထားလို့လည်းရတယ်။အဲလိုမျိုးစနစ်တွေလုပ်ဖို့လိုမယ်။အခုကျွန်တော်တို့ပမာဏငါပြင်ဆင်နေတဲ့အချိန်မှာအခုဒီနိုင်ဌာနဆရာတွေလည်းသင်တန်းပေးဖို့ရှိတယ်လို့ပြောတယ်။အဲဒီကမှဒီနေရာမှာဒီအရေးပေါ်ချိန်နေပေါ့။ယောဂကုသမှုအနည်းအောင်ဘယ်လိုပြီးလဲနဲ့လုပ်မလဲ။စာချင်းကန်းစီကန်းကဘယ်လိုလုပ်မလဲ။ကျောင်းသားတည်ယူမှုတွေဆိုဘယ်လိုလုပ်မလဲဆိုရင်နီးလန်းနေလည်းရှိပါတယ်။အဲ့ဒီနီးလန်းနေကိုအသုံးပြုခြင်းအဖြစ်ဒါကျွန်တော်တို့လောလောဆယ်မှာအွန်လိုင်းမသုံးနိုင်ဘူးဆိုတော့ကျောင်းပေါ်တဲ့အခါမှာအာမေရဲ့အလဲဆုံးဖြစ်အောင်လုပ်နိုင်တဲ့နီးလန်းမျိုးကိုဆောင်ရွက်သင့်တယ်လို့ကျွန်တော်အဲ့လိုမြင်တယ
်။ Okay ဆိုတော့ဆရာဦးတင်ဆွေမျိုးခင်ဗျာဒီကျမ်းမာရေးရှိတော့ပြောမယ်ဆိုရင်ကျွန်တော်တို့ကလေးတွေဒီကျောင်းစာသင်ခန်းတွေကိုပြန်သွားတဲ့အခါမှာဒီယောဂကုသတဲ့အန်ဒီအကင်းဆုံးဖြစ်အောင်ဘယ်လိုပုံစံမျိုးတွေနဲ့ပြင်ဆင်ထားဖို့များလိုမလဲခင်ဗျာဆရာ
။ Okay အဓိကအမှတ်ချက်ပဲပရမတ်ချက်ကကျွန်တော်တို့ဒီကွာရန်တီးနဲ့တုံ့ပြန်ထားတဲ့အကြောင်းဖန်ရှင်ရလို့ပို့လို့ပါတယ်။ဖန်ရှင်ဆိုတာပို့တန်ရှင်။ပို့တန်ရှင်ဆိုတာဒီကျောင်းသားတိုင်းကျောင်းဆရာဆရာမတိုင်းဟာတကူကြီးဖန်ရှင်ကြီးပေါ့။အရင်ကရှိနေတဲ့ဖန်ရှင်ရတဲ့အခုကတ်ယောဂကြောင်းအပြစ်တုံ့ပြောမဲ့လက်စည်းချင်းကိစ္စနှောက်သေးကိစ္စဟာလာတိတွေ့ဆက်ဆံရင်ကိစ္စဒီမှာစနစ်ကြတဲ့ကာကွယ်မှုစနစ်ဒီကိုတက်တက်လုံးဒီယောဂမှာမဟုတ်ဘူး။တကူကြီးဖန်ရှင်အလေးချစ်ကျွန်တော်တို့ပမာတိလုံးပါကျောင်းမှာစပြီးတော့တက်တင်နေလို့တက်လာတဲ့နေရှိလာတဲ့နေလို့ကျွန်တော်ယူဆတယ်ဒုတိယတစ်ချက်ကစစ်ဆေးခွန် test ပေါ့နော်ကိုရိုနာဗိုင်းရပ်စ်ယောဂကူးစက်မှုရှိမရှိစမ်းသပ်မှုပါဒီနေ့ဒီကျွန်တော်ကြည့်သလားကျွန်တော်တို့နိုင်ငံမှာဒါမှနေရတဲ့အားနေရတဲ့မပြည့်စုံသေးဘူးအဲ့တော့ကျောင်းတွေဖွင့်ရင်ဖြစ်လာမယ်ဟလာနောက်ဆက်တွဲဒီအတွက်စစ်ဆေးမှုအစီအစဉ်တွေခုတွေကဖြစ်ချင်းပြီးတော့လုံလုံလောက်လောက်ဖြစ်တောင်းနဲ့သိမ်းနဲ့တန်းနဲ့ချီတဲ့စစ်ဆေးမှုတွေရှိနိုင်အောင်ကျွန်တော်ခုတွေဖြစ်ချင်းထားတယ်လို့ကျွန်တော်ဒီချက်ကိုဆွေးနွေးပါတယ်ခင်ဗျ။ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီနောက်ဆုံးဟိုအချုပ်အနေနဲ့ကျွန်တော်ဆွေးနွေးစီရင်တော့ဒီရှေ့လာမယ့်အနာဂတ်နဲ့ပတ်သက်လို့ပေါ့နော်အခုကိုဗစ်ကပ်ရောဂါဒီဒီဂျစ်တယ်ခစ်ကိုဇွတ်တွန်းဖို့ဆိုလို့ဖြစ်သွားတယ်ဆိုတော့ငြင်းလို့မရပါဘူး။ဒါပေမဲ့ဟိုတစ်ချိန်တည်းမှာပဲဒီလိုဒီဂျစ်တယ်ခစ်မှာနည်းပညာအသုံးချနိုင်စွမ်းနေကွာဟာချက်တွေကဒီကိုဗစ်အလွန်ကာလမှာနိုင်ငံတွေအတွက်အဓိကစိန်ခေါ်မှုဖြစ်လာနိုင်တယ်ဆိုတော့ဟိုကုလသမဂ္ဂတွင်ရမှုချက်ကိုလည်းမကြသေးခင်တော့ပဲသတိပေးထားဥပါရယ်ဆိုတော့အထူးသဖြင့်ဒီမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံမျိုးတွေအနေနဲ့ဒီလိုကွာဟာချက်မျိုးတွေမကြုံရအောင်နောက်တစ်ချိန်တည်းမှာပဲ digital ခက်ကိုအမိလိုက်နိုင်မှုဆိုရင်ရေရိုရေရှိကျွန်တော်တို့ဘာတွေများပြင်ထားဖို့လိုမလဲဆရာဦးသိန်းလေ
ကျွန်တော်တို့နည်းပညာဘာတွေများကျွမ်းကျင်ဖို့လိုလာမယ်ကျွန်တော်တို့ဒီ internet သုံးနိုင်ဖို့ online ရှိသုံးနိုင်ဖို့အတွက်ဆရာတွေကျွမ်းကျင်မှုတွေနဲ့ကျွန်တော်တို့ကျွမ်းကျင်မှုတွေလိုမယ်တော့နီလန်ပိုင်းကျွန်တော်တို့ပြင်ဆင်မှုတို့တော့ကျွန်တော်တို့ဒီ PC တွေကလွယ်တဲ့ကုသုံးပြနိုင်ဖို့ကောင်းကျောင်းသားတွေကွန်ပျူတာသုံးနိုင်တယ် online သုံးနိုင်တယ်အဲ့ဒီအတွက်ကျွန်တော်တို့ကပစ္စည်းကရိယာတွေဆိုတယ်အဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုတယ်နောက်ကျွန်တော်တို့ကျောင်းသားတွေပညာရေးဆက်တွဲအခမဲ့ဖြစ်ဖို့လိုဒီတက်ဖုန်းဓာတ်တွေရစာဖို့ internet ဒီသုံးတဲ့အကူအခတွေကျောင်းသားတွေအတွက်အခမဲ့ဖြစ်တဲ့အမျိုးလုပ်ပေးဖို့လိုမယ်အဲ့အဲ့ဒါမှကျွန်တော်တို့ကလိုက်နိုင်ဒီကျောင်းနဲ့တရားကငွေကြေးသုံးဆဲမှာတုံးခွင့်နိုင်မှာဒီ online ကိုတုံးနိုင်မှာဆိုရင်ငွေကြေးမတုံးနိုင်တဲ့ကျောင်းသားတွေမှာအရင်မြင်တာအဲ့တော့ဘယ်ကျောင်းသားမဆိုကျွန်တော်တော့ပညာရေးကမိဘချမ်းသာပြီးဖြစ်စေ CID ဖြစ်စေပညာရေးခွင့်လန်းတန်းလို့ဖြစ်ရမယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံဆိုးရမှာပါဝင်ရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ client မှာမိဘချမ်းသာပြီးဖြစ်စေ CID ဖြစ်စေမြို့ပေါ်မှာနေပြီးဖြစ်စေတိလက်မှာနေပြီးပဲဖြစ်စေအလေးတိုင်းမှာပညာရေးခွင့်လန်းတူဖို့လိုမယ်ဟိုကျွန်တော်တို့ဒီ digital သုံးဒီ internet ကိုသုံးတဲ့ခေတ်ရောက်ရင်ဘယ်နေရာကမှနိုင်ငံရဲ့ဘယ်နေရာပဲနေနေသုံးနိုင်တဲ့ခွင့်လန်းရှိဖို့လိုတယ်။အဲ့ဒီခွင့်လန်းရှိအောင်ပြင်ဆင်ဖို့လိုတယ်။အဲ့ဒီအတွက်ကျွန်တော်တို့တာဝန်ရှိတဲ့သူတွေ၊ပညာရှင်တွေရောနိုင်ငံရေးဆောင်ရွက်တဲ့သူတွေရောပညာရေးဌာနအောင်အားလုံးဝိုင်းစင်းစားပြီးတော့အခုကျွန်တော်တို့အင်တာနက်သုံးနိုင်အောင်အားလုံးကလေးအားလုံးဓာတ်ညီများသုံးနိုင်အောင်ကျွန်တော်တို့တိုင်ပင်ပြီးတော့အားလုံးဆောင်ရွက်မယ်ဆိုရင်ဒါရေရှည်အတွက်ကျွန်တော်တို့ပြင်ဆင်ရလဲရောက်တယ်။ကျွန်တော်တို့ကလေးတွေအတွက်လည်းအကျိုးရှိတယ်။ကျွန်တော်တို့နိုင်ငံတကာအတွက်အကျိုးရှိပါတယ်။
ဟုတ်ကဲ့ပါခင်ဗျာအချိန်ပေးပြီးဆွေးနွေးကြတဲ့ဒေါက်တာတိုင်းလွင်ဒေါက်တာတင့်ဆွေတို့နဲ့နားဆင်ကြည့်ရှုတဲ့ပရိသတ်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆွေးနွေးဆွေးနွေးခန်းစီစဉ်လဲဒီမှာပဲဆုံးသတ်ပါရစေဒီစီစဉ်ကိုတော့ VOV မြန်မာပိုင်းရဲ့စနေနေ့9:00 နာရီကနေ10:00 နာရီထိနဲ့ဒီနေ့နေ့နဲ့မနေ့6:00 နာရီကနေ9:00 နာရီ VOV စီစဉ်ဒီမှာနားဆင်နိုင်လို့ VOV မြန်မာပိုင်းအင်တာနက်ဆက်မြန်နာဖြစ်တဲ့ bamis.vonews.com နဲ့ Facebook ဆက်မြန်နာတွေမှာလဲနားဆင်နိုင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ